America in Burmese.
မင်္ဂလာညနေခင်းမှာသရရှိနေတနေ့တာအစဉ်ပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်မတ်လ3ရက်စနေနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6:00-9:00အထိ9မီတာ19.25ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမဲအေးတန်တာကျော်နဲ့အတူကြီးညာပြသွားမှာပါကျူဘားနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းအရေးအတွက်ရှင်းချဖို့အပိသက်ဆုံးဖြတ်ပြီးပြီလို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောလိုက်ပါတယ်အမေရိကန်အနေနဲ့သွင်းကုန်အခွန်တိုးမြင့်ကောက်ခံမယ်ဆိုရင်အကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်ကြောင်းတရုတ်နိုင်ငံကပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ကိုညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာအရေးပေါ်အုတ်ချုပ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာမြန်မာအာဏာပိုင်တွေကလူအခွင့်အရေးချိုးဖောက်မှုတွေပြင်းပြင်းထန်ထန်လုပ်နေတယ်လို့လူအခွင့်အရေးကောင်စီမှမြန်မာနိုင်ငံအပေါ်ပြစ်တင်ဝေဖန်နေကြမှာပဲ ARSA Ranger အကြမ်းဖက်အဖွဲ့ရဲ့ NGO ကိုကာကွယ်ဖို့အတွက်နေဆက်မှာလူညိုရေးအင်အားတွေတိုးမြှင့်ရတာဖြစ်တယ်လို့သမရာယုံကြော권ရကတုံ့ပြန်ပါတယ်
သမတိကျက ARSA ကျန်းဖက်သမားကဒေမတိစီရင်မျိုးခုတ်ကပ်ပြီးမြန်မာနိုင်ငံကိုအကြမ်းဖက်တက်ကမ်းမှုလုပ်တယ်သမတိကျက်ကဒီအကြမ်းဖက်သမားတွေကဒီပြန်လေလက်ခံ
ဒီအကြောင်းသတင်းတွေပြီးနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအဲ့ဒီနောက်မှာတော့နိုင်ငံတကာသတင်းတော်တပုတ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုအောင်နဲ့မအေးတန်နာကျော်တို့ပြောပြပေးအောင်ဗျာ
ကျူဘားနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းအရေးအတွက်ရှင်းချဖို့အပိသက်ဆုံးဖြတ်ချက်ချလိုက်ကြောင်းအမေရိကန်နိုင်ငံသားဌာနကပြောလိုက်ပါတယ်ကျူဘားမြို့တော်ဟာဗာနာကအမေရိကန်တန်ယုံဝန်ထမ်းတွေမှာကျန်းမာရေးထိခိုက်မှုတွေရှိခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့တန်တရာနဲ့ဆွဆဲပြောဆိုမှုတွေရှိခဲ့ပြီးတဲ့နောက်ဝန်ထမ်းအရေးအတွက်တွေရှင်းချခဲ့ပြီး6လအကြာမှာအခုလိုအပိသက်ဆုံးဖြတ်ချက်ချလိုက်တာပါလွန်ခဲ့တဲ့နှစ်အတွင်းကျူဘားမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်း24ဦးထက်မနည်းမှာမှန်ညာချွေရင်းတာခေါင်းကြိုက်တာနဲ့တခြားမူမမှန်တဲ့လက္ခဏာတွေကိုတွေ့ရပါတယ်။အဲဒီနောက်တန်ယုံဝန်ထမ်း60ရာခိုင်နှုန်းထိရှော့ချခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ဘက်ကစုံစမ်းစစ်ဆေးခဲ့ပါတယ်။အမေရိကန်အနေနဲ့အခုလိုဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကျူးဘားနိုင်ငံပေါ်တရားဝင်ပြစ်တင်ကန့်ကွက်တာမျိုးမရှိပေမဲ့ဝန်ထမ်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေဒီကျန်းမာရေးမထိခိုက်အောင်ကာကွယ်ဖို့လုံးဆောင်တဲ့အနေနဲ့မိသားစုဝင်တွေကျူးဘားမှာလိုက်ပါနေထိုင်ခွင့်ကိုတော့ကန့်သက်ထားပါတယ်။အခုခါမှာတန်ယုံအနေနဲ့ကျူဘားရောက်အမေရိကန်နိုင်ငံသားတွေရဲ့အရေးပေါ်ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဒါအကူအညီပေးနေပြီးတော့ကျူဘားနိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ဝင်ကလျှောက်ထားမယ်ဆိုရင်တခြားနိုင်ငံကအမေရိကန်တန်ယုံတွေမှာလျှောက်ထားရမှာပါ။လာမယ့်ဧပြီမှာကျူဘားသမ္မတရာဟူကက်စတရိုဟာယာရုကနေနှုတ်ထက်မယ်လို့ယူဆထားပြီးနှစ်ပေါင်း60အတွင်းပထမဆုံးအနေနဲ့ခေါင်းဆောင်ပိုင်းမှာအကြီးအကျယ်ပြောင်းလဲဖို့လှုံ့ဆော်လာနိုင်တဲ့အနေအထားအောက်မှာအမေရိကန်ရဲ့အခုလိုအပိသက်ဆုံးဖြတ်ချက်ကြောင့်နှစ်နိုင်ငံဆက်ဆံရေးပေါ်ရိုက်ခတ်လာနိုင်ပါတယ်။တမရရာဟူကက်စတရိုဟာသူ့အကို Fidel Castro စီကနေတမရယာရူးကိုလွှဲပြောင်းရယူခဲ့တာပါ။ Fidel Castro ဟာ2008ခုနှစ်အထိဒီတမရနဲ့ဝန်ကြီးချုပ်အဖြစ် 49 နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုသမ္မတရဲ့အင်ဂျီရောမှာအမှုထမ်းနေအရာရှိတော်တော်များများဟာလှုပ်ဝဲထိတ်တန့်ချက်တိကွင်ရတဲ့အနေအထားထိလုံခြုံရေးဆိုင်ရာကင်းလွတ်ခွင့်မလိုဘူးလို့အင်ဂျီရောအရာရှိချုပ်ကတောက်ကြနေကြတဲ့သတင်းတောက်တွေကိုပြောသွားပါတယ်။ထိတ်တန့်လှုပ်ဝဲအကြောင်းအရာတွေကိုကင်တွယ်တဲ့နေရာမှာအဲ့လိုမလိုအပ်ဘူးဆိုတာကိုအင်ဂျီရောအရာရှိချုပ်ဖြစ်နေတာဝန်ဆယူယူခြင်းသူတိခဲ့တယ်။ချက်ချင်းအပြောင်းလဲအတွက်အမိန့်ထုတ်ခဲ့တယ်လို့အင်ဂျီရောအရာရှိချုပ်ဂျွန်ကယ်လီကပြောပါတယ်။အင်ဂျီရောမှာအဲ့ဒီတော့ကကျင့်သုံးနေတဲ့ဆန်ကသူကာကွယ်ရေးဝန်ကြီးဌာနမှာအမှုထမ်းတုံးအသုံးပြုခဲ့ရတဲ့ဆန်နှုံးကိုမမိဘူးလို့လည်းပြောပါရယ်။အင်ဂျီရောမှာထိတ်တန့်လှုပ်ဝဲတီးခွင့်ရတဲ့သူတွေတဲ့လူအယောက်35-40လောက်ကအဲ့လောက်အဆင့်ထိမလို့ပါဘူး။တော်ရုံလုံုံရေးကင်းလွတ်ခွင့်ရရင်ဖြစ်ပါတယ်လို့မစ္စတာကယ်လီကအဆုံးဖြတ်ခဲ့ပါရယ်။အမျိုးသမီးတယောက်ဆိုရင်အကျွေးတွေအများများနေတယ်။အခုတော့သူလည်းအရာတွေကိုဆက်ပြီးပါပြီ။ဒါပေမဲ့အဲ့လိုမျိုးငွေကြေးပြဿနာရှိရင်လူတွေသူတို့တည်ထားတဲ့ထိတ်တန့်လှုပ်ဝဲအချက်တွေကိုတုံးပြီးတော့လုံခြုံရေးချိုးဖောက်မှုအလုံးနိုင်ဆုံးဖြစ်ပါတယ်။တချို့ဆိုရင်တစ်ဖက်လူရဲ့သတင်းပေးတောင်ဖြစ်သွားတတ်ကြပါတယ်လို့မစ္စတာကယ်လီကပြောပါတယ်။အမေရိကန်အထက်လွှတ်တော်ထောက်လန်းရေးကော်မတီကတော့လာမယ့်ဗုဒ္ဓဟူးနေ့မှာဒီလုံခြုံရေးဆိုင်ရာကင်းလွတ်ခွင့်နဲ့ပတ်သက်ပြီးတော့ကြားနာပွဲတစ်ခုကျင်းပဖို့ရှိပါတယ်ရှင်
။မစ္စဂန်ပြည်နယ်က Central Michigan တက္ကသိုလ်မှာမိဘ2ဦးကိုပြန်ပစ်တက်ခဲ့တယ်လို့သတင်းရရှိထားတဲ့ကြောင်းသားကိုလုံခြုံရေးရဲတွေကဖမ်းဆီးနိုင်တယ်လို့အာဏာပိုင်တွေကဒီကနေ့မနေ့အစောပိုင်းမှာပြောပါတယ် at the Sakuni James Eric Davis Jr. Ha, Tupagin and Migingo, Chang Asang, Jim Pita Keralu, Tekado Yeta Puega Puare, Taujani Manabai Pikamu Pipajima, and Yejang, Satin Henry, Chang Lanigani, Nilebeti, the Chanarigo Tokawa, Mbigawu, Nu Yadi, Chambi Chain Pite at Dre, the Chanari Nia Piambo, Mibari, Chango Yala Jajima, Agulu Pikamu Pipuarawa. Central Michigan Tekaduma, Chongnabo, Natangwe Niva Shivare, Florida Pinema Tanane Picata Jao, Chongna Chongu Sakuna Uti Sungaging Asalu, Tanak Tinsangwe Tensho Yi, JJ Lalone, Trapo, the Ninsu Nijajima, Agulu Picamu Piparawa, Agu Kamaro, Ubri Pu Little Madriha, Tanak Tinsanglu Durie, now Chong Yazuingu, Atecha Sizeta, Tanak Way you go at that Yue. Jesus, do like Piccolo Yao, Tanamata Sinari Kariari, Big Bimbo, Sari, Chedi, Pawine. Tanak can sound great, didn't it? Tencho ye ubri piatanao, a chain, swinging each hour, come out.
American Bianzo, Shebek, can you rent it dago? Eabi, Shem Yang Monai to cook. We out a catogelo, meow by main ginegani, meow Carolina Binetti. Hurricane Monai, since she living it, singing a jab ticketlo, the two by new maro, more evident than you are don't get by. လူငါးဦးမကတေးဆုံးခဲ့ရတဲ့ဒီမုံတိုင်းကတနအီဝမိုင်50ကျော်နှုန်းကီလိုမီတာ80ကျော်နှုန်းနဲ့တိုက်ခိုက်ခဲ့ပြီးတော့ဒီမက်ဆာချူးဆက်ပြည်နယ်ကိတ်ကော့ပင်လယ်ကမ်းခြေမြို့မှာဆိုရင်တနအီဝမိုင်60ကျော်နှုန်းထိတိုက်ခိုက်ခဲ့တာပါစနေနေ့မှာတော့စီးနင်းတဲ့မိုးရက်သွားပြီးတော့လေကားတော့တနအီမိုင်50နှုန်းထိဆက်ပြီးတော့တိုက်ခတ်နေအောင်မယ်လို့အမေရိကန်မိုးလေဝသထဏကကြေညာထားပါတယ် အစိပဲကန်တလျှောက်ပြည်နယ်တွေမကအနောက်ဘက်မစ္စရှိဂန်ပြည်နယ်ထိပါရိုက်ခတ်မှုရှိခဲ့တဲ့ဒီမုံတိုင်းကြောင့်အခုအမေရိကန်ပြည်အောင်စုစံချိန်စနေနေ့ခင်မှာအင်ဂျင်နဲ့စီးပွားရေးလုပ်ငန်းမှာနှစ်တန်းခွဲနီးပါးမိပြတ်တောင်နေပါတယ်။မိကဒီကနေ့စနေညဓာမမဟုတ်တနင်္ဂနွေနေ့ထိပြန်ရကြမှာရနိုင်မယ်လို့တချို့လျှက်စစ်တဲ့အပီကုမ္ပဏီတွေကသတိပေးထားပါတယ်။ သမုဒ္ဒရာကမ်းခြေမြို့ဖြစ်တဲ့ဘော့စတန်မြို့မှာဆိုရင်1960ခုနှစ်ကသတိပေးထားပါတယ်။ Virginia Pine Richmond Muma, Dipping Jibin, Amo Julelo, Enega, at that town near Yakali, they song Dwagayabro, New York, at that certain near Yakalile, Elopsineve, Soma Dwayabari, Virginia, Maryland, Rhode Island, Uma, they song Dungao Longa, Dipping Lea, Dipping Gang, Joja, Rizam, Chiparisha.
Viewy American than Yeniba, Mimavada, Season Nibu. Yeni Chonai Gwegani, Yeni Kunai Yeti, Saito Bida Sakon, Kilo has Tikon Chow Shetonya, Saito Bida Sako, Kilo has Tinganga Chongane, Saito Bida Nasanga, Kilo has Titit Gu Chonganuani, your Tolan Pinuaya.
Sini Yenigan, the Renigo, Viewigan in Selecting Yanuarekmia, American Tamra Donald Trump and Ine, Steve Timbogon upon Nasanga Yarino, Consija Pune. Aluminium boss say I know a control cow came at season ha, Gabaco no ye boar. Pimenton and Yakan Nine Lutio Ninga, the Ribe Suare, D season ha. WTO Gabaco no ye, Prezi Giga Chama Tare, Gondo ye say and Loton no ye boar. A GHA Tigai Sin and the Lu, Nanganagaya Gondo Mu Loton no ye boar. G Mare Taya Mushin and Jang, dear Gudan Yang Way, Wenji Tana, Tigan Yashi to Pide. One he junga, the Taujani Runga, Jinja Jetopian Josuare. American D season jump, the owning at Josie Watiga and Yena movie, Shilam and Soyen. The owning and Nidu Yin Sanyare, the Channing and Inet to let Dwebido, through a Josie Wane, Yeniriko, Kagwebu. Let don't be a nominal less suare. Canada Winijo Justin Trudeau Gale. Tramye, Dungon Sijamu season, they have long one like a Nanzia Machibulo, so be all. Canada Nanga, Samu Tokum, Long Anugo, Kagwebu, suare. Canada Nanganga, steam, aluminium, we go, American, Adiga, where you need an Nangan Pipare. The season down zero, tell a 90. American don't say to Rene, Siba, Lungani, Portica, and Lule, True Ruga, Topiaware. Uyopa, Commission, Octa, Young Clock, Young Gagale. Uyopa go, American got tempo near Bourbon, Whiskey, Gene, Harley Davidson, Motorcycle, Lumio, the PCD, a port, a contour comments, so be the Tompe and Pioceware. တောက်ကြောင်ဤအစောပိုင်းတုန်းကတော့ထရမ့်ကကိုယ်နယ်ရေးစစ်ပွဲဟာအကျိုးရှိစေမှာဖြစ်ပြီးအလွဲတကူအနိုင်ရလိမ့်မယ်လို့ဒေတာမှရေးသားပါရခင်ဗျာ
အိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်း MH370 နဲ့အတူပျောက်ဆုံးသွားတဲ့ခီးသည်တွေရဲ့မိသားစုတွေကလေယာဉ်ပျောက်ဆုံးမှု၄နှစ်မြောက်အောက်မေ့ဝယ်ခံတာကိုမလေးရှားနိုင်ငံကွာလာလမ်ပေါ်မြို့တော်မှာဒီကနေ့ကျင်းပသွားပါတယ်။တစ်ဖက်ကလည်းလေယာဉ်ပျောက်ရှာဖွေမှုလုပ်ငန်းတည်စတင်နေရပါ။ဒီလေယာဉ်ကိုရှာဖွေမှုပြန်ဆဖို့အတွက်မလေးရှားအစိုးရကပြီးခဲ့တဲ့ဇန်နဝါရီလကပဲ American Susan ရှာဖွေရေးကုမ္ပဏီတစ်ခုကိုအလုပ်အပ်လိုက်ပါတယ်။Houston မြို့အခြေစိုက် Ocean Infinity ကုမ္ပဏီနဲ့ကရှာမတွေ့ရင်ပတ်စံမပေးနဲ့ဆိုတဲ့သဘောတူညီချက်နဲ့စာချုပ်ချုပ်ထားတာလို့မလေးရှားပို့ဆောင်ဆက်သွယ်ရေးဝန်ကြီး Leon Tiong ကပြောပါရယ်။တကယ်လို့ပျောက်ဆုံးလေရင် Boeing 777ကို Studium မှ2000အတွင်းမှာပြန်ရှာတွေ့ရင်တော့အဲ့ကုမ္ပဏီကိုဒေါ်လာတန်20ပေးရမှာဖြစ်ပြီးတော့ Studium မှ4000အတွင်းမှာဆိုရင်ဒေါ်လာတန်30နဲ့ Studium မှ1000အတွင်းမှာဆိုရင်ဒေါ်လာတန်50ပေးရမှာဖြစ်ပါရယ်။အဲ့ထက်ကျော်တဲ့နေရာမှာဆိုရင်တော့ကုမ္ပဏီကအခကြေးငွေဒေါ်လာတန်80ရရှိပါမယ်။မလေးရှားလေကြောင့် MH370 ဟာ2014ခုနှစ်မတ်လ10ရက်နေ့မှာကွာလာလမ်ပေါ်မြို့တော်ကနေတရုတ်နိုင်ငံပီကင်းမြို့တော်ကိုအသွားခီးတယ်နဲ့လေယာဉ်ဝင်တဲ့239ဦးနဲ့အတူပျောက်ဆုံးသွားတာပါ။ဒီလေယာဉ်ရှာဖွေမှုအတွက်မလေးရှားနဲ့အတူဩစတြေးလျနဲ့တရုတ်တို့ပါဝင်လုဆောင်ခဲ့ပြီးတော့၃နှစ်အတွင်းမှာဒေါ်လာတန်160အကုန်ကျခံခဲ့ပါရဲ့။မိုင်မောင်း 9,000 ကျော်ရှာဖွေပြီးတဲ့နောက် 2019 ဇန်နဝါရီလမှာရှာဖွေမှုတွေရန်နာထားလိုက်ပါရင်လေရင်ပြောင်းရဲ့အစိပ်ပိုင်းတချို့ကိုအိန္ဒိယသမုဒ္ဒရာရဲ့နေရာတချို့မှာတွေ့ခဲ့ရတာကလည်းလို့လေရင်ကိုအစားနာတောင်ရှာမတွေ့သေးပါဘူးရှင်
။ဘာကီနာဖာဆိုနိုင်ငံမြို့တော်မှာပြင်းထန်တန်ရုံတဲ့စစ်ဌာနချုပ်ကိုအစ္စလာမစ်ဆွေးနွေးအကြံပေးသမားတွေကတိုက်ခိုက်တာကြောင့်လူရှိဦးထက်မနည်းတည်ဆုံးပြီးတော့80ကျော်ဒဏ်ရာရသွားပါရယ်။တောက်ကြာနီကဂွာဂတူးကူမြို့တော်မှာအကြံပေးသမားတွေကတနက်နဲ့ဘုံနဲ့နဲ့ပစ်ခတ်တက်ခတ်ခဲ့ကြပြီးလုံချုံရေးအဖွဲ့တွေကပြန်လည်ခုခံပစ်ခတ်တာကြောင့်အကြမ်းဖက်သမား၈ဦးလုံးသေဆုံးသွားပါတယ
်။အီတလီနိုင်ငံမှာတင်းငွေရီနေမင်းဆက်မှာကျင်းပမဲ့ရွေးကောက်ပွဲအခြေအနေကမရေမရာရှိနေတယ်လို့မဲဆန္ဒရှင်တွေလည်းဘသူကိုထောက်ခံရမယ်မသိဖြစ်နေပါသေး။တချို့ကဘသူကိုမဲထည့်ရမလဲမဆုံးဖြတ်ရသေးဘူးလို့ပြောတယ်လို့တချို့ကတော့ရွေးချယ်စရာမရှိဘူးရှိရလူပဲမဲထည့်ရမယ်လို့ပြောပါသေး။လူလူသဘောထားအမြင်စစ်တမ်းဒီမှာတော့အစိုးရကိုစန့်ကျင်တဲ့ Five Star Movement အဖွဲ့ကရှေ့ဆုံးမှာရှိနေပြီးတော့သူတို့ကလည်းမဲအများစုတော့ရမယ်ပုံမရှိပါဘူးရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးတန်နာကျော်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲတရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့စူးစီးတင်ပြချက်ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်လူအခွင့်ရေးကောင်စီမှမြန်မာအစိုးရကိုဖိအားပေးနေတဲ့အခြေအနေကိုအရင်ဆုံးကြည့်ရအောင်ပါအရေးပေါ်အုပ်ချုပ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာအာဏာပိုင်တွေဘက်ကပြင်းထန်တဲ့လူအခွင့်ရေးချိုးဖောက်မှုတွေလှုပ်လာကြောင်းလူအခွင့်ရေးမြင့်တင်ရေးနဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အာဦးလင်းကပြောဆိုလိုက်ပါတယ်ဆူဇလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူအခွင့်အရေးကောင်စီညီလာခံမှာကြာသာပတေးနေ့ကဒီအကြောင်းအရာပေါ်နိုင်ငံအလိုက်တုံ့ပြန်ပြောဆိုရမှာမြန်မာအစိုးရကိုယ်စားလှယ်ကတော့အာဆာရင်ဂျာအကြမ်းဖက်အဖွဲ့ရဲ့ရန်ကိုကာကွယ်ဖို့မြန်မာလူယုံရေးတပ်တွေကအချိန်အကန့်အသတ်ထားပြီးတံပြန်တိုက်ခိုက်ခဲ့တာပါဖြစ်တယ်လို့ဆိုပါတယ်အပြည့်စုံကတော့မဟင်ချင်းနိုင်ကပြောပြမှာပါ
အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအတွက်အရေးပေါ်အုပ်ချုပ်ရေးတက်မှတ်လှုပ်ဆောင်မှုနောက်မှာအကျိုးဆက်အဖြစ်လူခွင့်ရေးချိုးဖောက်မှုအမြောက်အများကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေရှိနေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနွာလာနီအိုလီယန်ကလူခွင့်ရေးကောင်စီညီလာခံမှအခုလိုပြောသွားပါတယ
် States of emergency across the globe are synonymous with extensive and human rights and sustained human rights violations
သူပြောသွားတာကကမ္ဘာတဝန်းမှာအရေးပေါ်အုပ်ချုပ်ရေးဆိုတာဟာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆိုတဲ့အဓိပ္ပာယ်နဲ့အတူတူဖြစ်လာခဲ့ကြောင်းဒါနဲ့ပတ်သက်လို့တပ်တွေအထောက်အထားတွေပြုစုမှတ်တမ်းတင်ထားတာဟာဆယ်စုနှစ်နဲ့ချီကြာခဲ့ပြီဖြစ်ကြောင်းအရေးပေါ်အုပ်ချုပ်ရေးဥပဒေကိုအစိုးရတွေဘက်ကမှန်မှန်ကန်ကန်အသုံးမပြုဘဲလွတ်လပ်စွာထုတ်ဖော်ခွင့်မိသားစုတွေရဲ့ဘဝတွေကိုယ်ရေးကိုယ်တာလွတ်လပ်ခွင့်စတာတွေအပါအဝင်ညှဉ်းပန်းနှိပ်စက်မှုကနေကင်းလွတ်ခွင့်စတဲ့အခြေခံလူခွင့်ရေးတွေကိုဖိနှိပ်ခဲ့ကြောင်းပြောသွားတာပါအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးဆောင်ရွက်ရမှာအစိုးရရဲ့အနေနဲ့အရေးပေါ်အုပ်ချုပ်ရေးကိုဥပဒေနဲ့အညီတာဝန်ယူဆောင်ရွက်သင့်ပြီးလူခွင့်ရေးအပေါ်ထိခိုက်မှုရှိမရှိအကဲဖြတ်သင့်ကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနာလာနီအိုလီယန်ကတင်ပြသွားပါတယ်။တရုတ်နဲ့ဘရာဇီးနိုင်ငံတွေကတော့ဒီအကြောင်းအရာပေါ်မှာတုံ့ပြန်ပြောဆိုပိုင်ခွင့်နိုင်ငံတွေအဖြစ်ကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနာလာနီအိုလီယန်ရဲ့အစီရင်ခံစာတင်ပြချက်တွေအပေါ်ဆွေးနွေးပြောဆိုခဲ့ကြပါတယ်။ အပြန်အလှန်ပြောဆိုတုံ့ပြန်တဲ့နိုင်ငံတွေထဲမှာတော့မြန်မာအစိုးရကိုယ်စားလှယ်ဘက်ကဒေါ်စုစုဝင်းကနေမြန်မာနိုင်ငံမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုရင်ဆိုင်နေရကြောင်းလည်းအခုလိုပြောသွားပါတယ်
။ Myanmar is also confronting with the challenge of terrorism. As a result of
မြန်မာနိုင်ငံမှာလည်းပဲအကြမ်းဖက်ဝါဒရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရပါတယ်။အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်မှာအပြစ်မဲ့အရသာအများအပြားတပ်ဖြတ်ခံရသလိုဒဏ်ရာတွေလည်းရခဲ့ကြပြီးတော့အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ဒါအပြင်ရခိုင်မွတ်စလင်ဒိုင်းနဲ့မျိုးသက်မရမာကြီးနဲ့ဟိန်းနူတွေရဲ့အခြေခံလူအခွင့်အရေးနဲ့တွာလာခွင့်တွေကိုလည်းအများအပြားထိခိုက်စေခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့ကိုတံပြန်နှိမ်နှင်းဖို့မြန်မာလုံခြုံရေးတပ်တွေဘက်ကအချိန်အကန့်တတ်ထားပြီးဆောင်ရွက်ခဲ့ကြောင်းလည်းသူကအခုလိုဆက်ပြောပါတယ
်။ Security forces have to respond in strict compliance
လုံခြုံရေးတပ်တွေအနေနဲ့အချိန်အကန့်တတ်ထားပြီးထိတွေ့တုံ့ပြန်မှုတွေအများအပြားဆောင်ရွက်ခဲ့ပါတယ်။အကြမ်းဖက်မှုဆိုင်ရာဥပဒေနဲ့အညီအရပ်သားတွေကိုကာကွယ်ပေးဖို့နဲ့တရားဥပဒေထိန်းသိမ်းဖို့အဓိကထားလှုပ်ဆောင်ခဲ့ပါတယ်။
ဇနီဘာမှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကလည်းမကြခင်ရက်ပိုင်းအတွင်းသူ့ရဲ့အစီရင်ခံစာကိုတင်ပြဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်နဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်တို့ကပြည်ခဲ့တဲ့ရက်ပိုင်းအတွင်းညီလာခံအစမှမြန်မာအစိုးရကိုပြင်းပြင်းထန်ထန်တိုက်တွန်းခဲ့ကြပါတယ်ရှင်
။မင်းကြီးနိုင်ပြောပြခဲ့တာပါ။လုံခြုံရေးကောင်စီမှအခုလိုဝေဖန်ခံရပေမဲ့နေဆက်လုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရဘူးတဲ့အတွေ့အကြုံဒီ ARS ရဲ့အကြမ်းဖက်သမားတွေရဲ့အန်ဒီကိုကာကွယ်ဖို့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနေဆက်လုံခြုံရေးတပ်ရင်အားတွေကိုမြန်မာဘက်ကပို့ပြီးတိုးမြှင့်ခြားထားရတာဖြစ်တယ်လို့မြန်မာသမရယုံပြောခွင့်ရဦးစောထိပ်ကတုံ့ပြန်ပါတယ်။အခုလိုမြန်မာဘင်္ဂလားဒေ့ရှ်နေဆက်မှာလုံခြုံရေးအစီအမံတွေတိုးချဲ့ထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစိုးရိမ်မှုတွေရှိလာတဲ့အတွက်နှစ်နိုင်ငံပူးတွဲညှိနှိုင်းပူးပေါင်းကင်းလှည့်တဲ့အစီအစဉ်တွေဆောင်ရွက်သွားမယ်လို့လည်းသမရပြောခွင့်ရကဆိုပါတယ်။အသေးစိတ်ကိုတော့မဆုမွန်ကတင်ပြမှာပါ
။ဟုတ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွင်2016အောက်တိုဘာမှာကင်းစခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တယ်လို့2019အောက်တိုဘာလကလည်းတကြိမ်ရဲကင်းစခန်းတွေနဲ့လုံခြုံရေးအခြေစိုက်စစ်စခန်း30ကိုတပြိုင်တည်းလူဝင်အားသုံးပြီး ARS ရဲ့အကြမ်းဖက်အဖွဲ့ဘက်ကတိုက်ခိုက်ခဲ့တယ်လို့အခုချိန်ထိလည်းအစိုးရရုံးဌာနတွေကိုမိုင်းခွဲတိုက်ခိုက်မှုတွေရှိနေသေးတဲ့အနေအထားဖြစ်တဲ့ဒါကြောင့်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနေဆက်မှာ ARS ရဲ့အကြမ်းဖက်အဖွဲ့တွေရဲ့အနေကိုကာကွယ်နိုင်မှုလုံခြုံရေးအတွက်မြန်မာအစိုးရဘက်ကတက်လုံခြုံရေးအင်အားတွေကိုတိုးချဲ့ချထားရတာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးရဲ့ညွှန်ကြားရေးမှူးချုပ်လည်းဖြစ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ပြောခွင့်ရလည်းဖြစ်တဲ့ဥဇော်ထေးက VOA မြန်မာပိုင်းကိုပြောပါတယ
်အဓိကချက်ကကျွန်တော်တို့မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းက ARS ကိုစတင်တိုက်ခတ်မှု2016အော်တိုဘာမှာတကြိမ်2019အော်တိုလာမှာတကြိမ်တတိယတိုက်ခတ်ထားတယ်နောက်ထပ်ရရှိတဲ့သတင်းချက်လက်ပေါ်မူပြီးတော့ဒုံညုံကြီးကလွတ်တုံ့လောက်ကတော့ကျွန်တော်လုံးပါပဲအဲ့တော့လုံးတက်ခါမှာဟိုဘက်ကစိုးရိမ်မှုရှိအောင်ပူလဲကင်းလိုက်ကြတယ်ဗျာလေတို့တော့မယ်ဆိုတော့ကျွန်တော်ညီလိုက်တာ
အခုဒီရခိုင်နယ်စပ်မှာရှိတဲ့ဒီလုံခြုံရေးအတွက်အထူးသဖြင့်ချထားတဲ့တက်တွေအခုပြန်ပြီးတော့ရုပ်သွားတယ်လို့ကြားရလို့ပါရှင်အဲ့ဒီသတင်းမှန်ပါလားရှင
်ကျွန်တော်ရုပ်တာမရုပ်တာမဟုတ်ဘူးနံပါတ်1ချက်က ARF ကတပ်ဖွဲ့သမားကဘင်္ဂလားဒေ့ရှ်နိုင်ငံမျိုးခုတ်ကပ်ပြီးမြန်မာနိုင်ငံကိုအကြမ်းဖက်တိုက်ခိုက်မှုလုပ်တယ်အဓိကချက်ကကျွန်တော်တို့မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းက ARF ကတပ်ဖွဲ့တိုက်ခိုက်မှုမြန်မာနိုင်ငံကဒီအကြမ်းဖက်သမားတွေကပြန်လည်လက်ခံရေးလွှဲဆောင်လက်ခံရေးကိစ္စတွေကိုမချစ်မြောက်အောင်တားဆီးနေတာဒါအကြမ်းဖက်သမားတွေထောင်ချောက်ဖြစ်တယ်အဲ့ဒီပေါ်ကနေတစ်ဆင့်ခြေကုပ်ယူပြီးတော့ဟိုဒုက္ခပေးမှာဒုက္ခပေးတဲ့အခါကျမြန်မာနိုင်ငံနဲ့မကဘင်္ဂလားဒေ့ရှ်နိုင်ငံပါအကြမ်းဖက်အနေနဲ့ဆင်ကျဖို့ဖြစ်လာမယ်ဒါမြန်မာနိုင်ငံလုံးရဲ့လူငယ်ကိစ္စရဖြစ်နေဒီနေ့မျိုးသားဒီနေ့ကိစ္စလည်းဖြစ်တယ်နံပါတ်3ချက်ကဒီလိုမျိုးအာဆာလိုအဖွဲ့အစည်းတွေအကြမ်းဖက်သမားတွေအမြင့်မတော်နေအောင်ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းသွားဖို့လုပ်တယ်ခုနပြောတဲ့မျိုးသားဒီကမှာပူးပွဲကင်းလေတာမျိုး coordinated patrol လိုမျိုးလုပ်မယ်ဆိုရင်ဒင်းသားတွေကလည်းပူးပေါင်းဆောင်မယ်ဆိုရင်အကြမ်းဖက်သမားတွေရဲ့အနေနဲ့ကင်းဝေးမယ်အဲ့လိုအကြမ်းဖက်သမားတွေရန်ကကာကွယ်နိုင်မှုဆိုရင်မြန်မာနိုင်ငံကတော့လုံခြုံရေးလုံခြုံရေးကလုပ်ရမယ်အဲ့တော့ဒီဘက်မှာစိုးရိမ်မှုတွေဖြစ်တာမျိုးတွေဖြစ်နိုင်တယ်
အဲ့တော့ကျွန်တော်ဘင်္ဂလားဒေ့ရှ်နဲ့တော့ဟိုတာမူးစင်ပြည်သူ့ဘုံမှာမိထားတယ်။ဒါပေမဲ့လို့အခုလိုမျိုးမြန်မာဘင်္ဂလားနှစ်နိုင်ငံနေဆက်မှာမြန်မာဘက်ကလုံခြုံရေးအင်အားတွေတိုးချလာတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမန်ကြီးကိုခေါ်ယူတွေ့ဆုံပြီးတက်တေပြန်ရုပ်ပေးဖို့ပြီးခဲ့တဲ့ကြာသပ
ကျွန်တော်တို့မနေ့ကဒင်းသားဒီပနဲ့အလန်နေစီဝေလို့တယ်အကြီးစားရှင်နေတယ်ဒီရင်ဒင်းသားဒီနဲ့မြန်မာနဲ့ကျွန်တော်ဘောဒူလာချစ်တယ်နိုင်ငံပူးတွဲကင်းလဲတဲ့အစီအစဉ်တွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့စီစဉ်နေပါတယ်လို့လည်းတမရယုံပြောခွင့်ရဖို့ကိုဦးစောထေးကပြောပါတယ်ကျွန်တော်တို့မနေ့ကဒင်းသားဒီပနဲ့အလန်နေစီဝေလို့တယ်အကြီးစားရှင်နေတယ်ဒီရင်ဒင်းသားဒီနဲ့မြန်မာနဲ့ကျွန်တော်
lu myama so ya bak ka le lou tin lou thai de ne zat lon yo ye asiman ni go ro sat saung ywa twa ma phit de lu le u so the ka tat law myo ba de
အကြမ်းဖက်အချင်းချင်းမှုအငြင်းဆိုင်ရနိုင်ငံဖြစ်တယ်။နမနိကျကမြန်မာနိုင်ငံရဲ့အထုတ်အကြံအားပြည်သူတွေလုံခြုံရေးတဲ့လုံခြုံရေးတဖွဲ့ဝင်တွေလုံခြုံတော့တယ်ကလုံလို့ရတယ်။လုံခြုံရေးစီစဉ်အသေးစိတ်ကိုမီဒီယာကကျွန်တော်တို့ကအစီရင်ခံမှုမရှိပါဘူး။နံပါတ်3ချက်ကအဲ့အကြမ်းဖက်တိုက်ခိုက်မှုညီရင်ပြင်ရရှိမှုမူပြီးတော့ကျွန်တော်တို့တော့လုပ်မှာပဲ။
မနေ့မတ်လ2ရက်နေ့ညနေပိုင်းတုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းနှစ်နိုင်ငံနယ်စပ်မှတ်တိုင်ကခေါင်းတုံ BGB စခန်းမှာမြန်မာဘက်ကနေကြားစောင့်တက်ရဲတပ်ဖွဲ့ခွဲမှုဒုတိယရဲမှူးကြီးစောစရာလင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်က BGB တပ်ရင်းမှူးဒုတိယဗိုလ်မှူးကြီးမော်ဇူရစ်ဟာဇန်ခါတို့တွေ့ဆုံပြီးတော့တင်းချောင်သွားတဲ့ဒုက္ခသည်တွေအရေးနှစ်နိုင်ငံပူးတွဲကင်းလဲ့မဲ့အစီအစဉ်တွေနဲ့နယ်စပ်မှာဖြစ်နေတဲ့ကိစ္စတွေအချိန်နဲ့တပြေးညီသတင်းဖလှယ်ကြဖို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်
မဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအခြေအနေတက်ကိုလည်းပြောပြချင်ပါတယ်တနပ်ပစ်ခတ်မှုတွေနိုင်ငံတကာကုန်သွယ်ရေးကိစ္စတွေအပါအဝင်အမေရိကန်ပြည်တွင်းပြည်ပနိုင်ငံရေးစီဝါရေးလူမှုရေးပြဿနာပေါင်းစုံကြုံခဲ့ရပြီးနောက်မှာပဲသမရထရန့်ဟာသတင်းပတ်ကွန်အပန်းဖြေခရီးအဖြစ်နဲ့ဖလော်ရီဒါပြည်နယ်ကိုထွက်ခွာသွားပါပြီသမရထရန့်အနေနဲ့မကြာခဏဆိုသလိုအများအာယုံစိုက်ခံရအောင်လှုပ်တက်လိရှိပေမဲ့လည်းအကျိုးဆက်ကတော့လက်တွေ့မှာခံမှန်းဖို့မလွယ်ကူဘူးဆိုတဲ့အကြောင်း VOA သတင်းတော့ဂျင်မလုံးရဲ့သတင်းလွှာကိုကိုအောင်လွင်ဦးကတင်ပြပါမယ်
။အမေရိကန်မှာသမကနိုင်ငံတကာမှာပါထင်ရှားတဲ့ဧဝံဂေလိခရစ်ယာန်ဓမ္မဆရာဘီလီဂရီဟမ်ရဲ့စာပနာခန္ဓာတက်ရောက်ခဲ့တာပါဝင်သမ္မတဒေါ်နယ်ထရန့်တို့နိုင်ငံရေးစီဝါရေးလူမှုရေးအရေးကြီးတဲ့ကိစ္စရပ်တော်များနဲ့ကြုံခဲ့ရတဲ့သတင်းပတ်တစ်ခုဖြစ်ခဲ့တာပါ။အမေရိကန်မှာတနပ်ပြစ်မှုတွေဖြစ်ပွားနေရတဲ့ပတ်သက်လို့လည်းလွှတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံခဲ့ပါတယ်။
We have to do something about it.
ဒီကိစ္စနဲ့ပတ်သက်လို့တခုခုလုပ်ရပါလိမ့်မယ်။ကျွန်တော်တို့တခုခုလုပ်ဖို့အချိန်တန်နေပါပြီ
။ဖြစ်ခဲ့မှုနောက်ဆုံးဖြစ်ခဲ့တဲ့ Florida ပြည်နယ်ကအထက်တန်းကျောင်းမှာအသက်19နှစ်အရွယ်ကျောင်းသားတစ်ယောက်က AR-15 တက်ခိုက်ရေးသုံးရိုင်ဖယ်တနက်အသုံးပြုခဲ့တဲ့အတွက်လဲတနက်ကန်ဆောင်ခွင့်ဥပဒေနဲ့ပတ်သက်လို့သမ္မတထရန့်မေးခွန်းထုတ်ခဲ့တာပါ။အမေရိကန်မှာဩဇာရှင်ဝင်ကြီးမားပြီးတနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးကိုအပြင်းထန်ဆန့်ကျင်နေတဲ့အမျိုးသားရိုင်ဖယ်အသင်း NRA နဲ့အဆက်ပြတ်ဖို့လဲသူ့ရဲ့ Republican Party ကကိုယ်စီရီကိုတိုက်တွန်းခဲ့ပါတယ်
။ It doesn't make sense that I have to wait till I'm 21 to get a handgun but I can get this weapon at 18. I don't know.
ကျောင်းတော်တနက်တလဲဝယ်ဖို့အသက်22နှစ်ပြည့်အောင်စောင့်ရမယ်ဆိုပြီးတော့18နှစ်နဲ့ဒီလိုတနက်မျိုးဝယ်လို့ရနေတာဟာအတိတ်ပဲမရှိပါဘူး။ငါလည်းမလဲနိုင်တော့ပါဘူး။ဥပဒေကဘယ်လိုပြောထားသလဲဆိုတာသိချင်ပါတယ်။ခင်ဗျားတို့ NRA ကိုကြောက်ကြလို့ဟုတ်လား
။တမန်ရဲ့မချက်ချောင်းတနက်ကန်ဆောင်ဝင်ထင်းချုပ်ရေးအတက်ကန်ဒီမိုကရက်တစ်ချာမျောလင့်ချက်တွေလည်းတိုးလာခဲ့တာပါ။ထက်လွတ်တော်ရင်းကလူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့တမန်အနေနဲ့ပြည့်ပြည့်စုံစုံဦးဆောင်မှုပေးဖို့မျောလင့်ကြောင်းပြောဆိုခဲ့ပါတယ်
။ The country desperately needs this. And I think the president knows he could show real leadership.
ဒီတိုင်းမိမှာအရေးကြီးလိုအပ်နေတဲ့ကိစ္စပါ NRA ကိုစန့်ခြင်းပြီးစစ်မှန်တဲ့ခေါင်းဆောင်မှုကိုပြသနိုင်ပေးသူ့ရဲ့ Republican Party ဝင်တွေကိုအကာအကွယ်ပေးပြီးတော့လုံတင်နာတွေကိုလုံနိုင်နိုင်မယ်လို့လဲသမရအနေနဲ့သိပုံရတယ်လို့ကျွန်တော်ထင်ပါတယ
်အများပြည်သူကိုချင်းချောင်နိုင်မဲ့သူတွေကိုတနက်ကန်ဆောင်ဝင်မဖြစ်ဘူးသမရရဲ့လူလားချက်အပေါ်မှာတော့ထက်လွတ်တော်အမတ် John Kennedy တို့လိုသူ့ရဲ့ Republican Party တွေကစိုးရိမ်မှုတွေလည်းရှိနေကြတာပ
ါ I love my president I supported him I still support him but he and
I ကျွန်တော်ကိုကျွန်တော်ချစ်မြတ်လို့ဒီလိုထောက်လဲထောက်ခံပါတယ်အခုလဲထောက်ခံနေသေးပါဒါပေမဲ့ဒီ season ကိုတော့သဘောမတူပါဘူ
းပြည်ရင်းကိစ္စနဲ့အလုံများနေချိန်မှာပဲအမေရိကန်ကိုတင်သွင်းနေတဲ့တမ်မင်းနဲ့အလူမီနီယံတွေပေါ်အခွန်တွေတိုးမြင့်မှုသမရကပြောလိုက်တဲ့အတွက်ဗန်နာရေးစည်းကွက်တွေမှာရက်ခတ်မှုတွေကြုံရတယ်လို့သူ့ရဲ့ပါတီရင်းကရောအတိုက်ခံတွေကပါဝေဖန်မှုတွေကြုံရတာပါ
So we're going to build our steel industry back.
ကျွန်တော်တို့ရဲ့တမ်မင်းလုပ်ငန်းတွေကိုပြန်ထူထောင်မှာဖြစ်တယ်လို့ aluminium ထုတ်လို့ရေကိုလည်းပြန်တည်ဆောက်မှာပ
ါ Donald Trump လက်ထက်မှာချက်တွေကြီးချင်သွားတာအသေးစားမဟုတ်တော့သလိုထောက်ခံသူရာခိုင်နှုန်းစာရင်းချိုးလောက်ကြာဆင်းနေရတဲ့အကြောင်းရင်းတစ်ခုဖြစ်လာနေတယ်လို့လည်းလူလူသဘောထားစစ်တမ်းကောက်ယူခဲ့တဲ့ Quinnipiac တက္ကသိုလ်ကတင်မလွိုင်းကပြောပါတယ်
He's back to wallowing in the mid to high 30s
30ရာခိုင်နှုန်းကျော်လောက်အထိပြန်ကျသွားပါတယ်နိုင်ငံတော်အခြေပြမင်းကိုနောက်မှာလူတိုင်းမျောလင့်ထားတယ်လို့တစ်ချက်ပြန်တက်လာခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်ထိုးကျသွားပါတယ
်ဝါရှင်တန်ခြေဆိုင် American Enterprise Institute ကနိုင်ငံရေးလိလာသုံးသပ်သူ Michael Brown ကတော့သမ္မတထရန့်ဟာလူချိန်နည်းသူဖြစ်ပေမဲ့လည်းအမကန်ထောက်ခံသူတွေရှိနေစေဖြစ်တယ်လို့မြင်ပါတယ
် Only 38% said they had favorable feelings towards him
သူကိုသဘောကျတဲ့သူ38ရာခိုင်နှုန်းလောက်ပဲရှိပါတယ်ဒါဆိုရင်သူကိုသိသဘောမကျပေမဲ့လည်းထောက်ခံမဲ့ပေးခဲ့တဲ့သူတွေအခိုင်အမာရှိနေတယ်ဆိုတဲ့သဘောပါ
သမထရလက်ထက်အင်ဂျီရောမှာကြုံရတဲ့ပြဿနာတွေနဲ့နောက်ဆုံးတွေ့ရတာကတော့မိသားစုအတွက်ကာလချရှိလှုပ်လှုပ်ပေးခဲ့သူအင်ဂျီရောပြန်ချိုက်ဌာနညွှန်ကြားရေးမှူး Hope Hicks လုတ်ထွက်သွားခဲ့တာပါဒီချိန်မှာပဲသမထရဲ့အမျိုးသားလွန်ကျွေးအချမ်းမေပုဂ္ဂိုလ် HR McMaster ကလည်းယာရုကထွက်တော်မယ်လို့ဆိုတဲ့သတင်းတွေလည်းဖတ်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ
ဆောရရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်ဒိကျခဲ့ရတဲ့ဘုံပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအရအကျန်းဖတ်မှုတွေတွေ့လာနေရပါတယ်။ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကျန်းဖတ်မှုတွေပေါ်ပေါက်နေပါသလဲ။ဘယ်လိုလူတွေကနိုင်ငံရေးအကျန်းဖတ်မှုတွေကိုကျူးလွန်နေကြတာပါလဲ။နိုင်ငံရေးအကျန်းဖတ်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382နာနာငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်နေလိုက်အစီအစဉ်ကကြိုဆိုပါရစေ
။မကြခင်ည9:00မှာဆွေးနွေးကြမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မတိုင်ခင် burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုဖြစ်ဖြစ်ဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်ဖြစ်အချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာည9:00နဲ့စနေညထုတ်လွှင့်မယ့်အစီအစဉ်လေးကို view ရဲ့ Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးမှာမို့ဖန်ယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတလဲပြောပြပေးပါအောင်ဗျာ
။ကျူးဘားနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းအရေးအတွက်ရှော့ချဖို့အပိတ်သက်ဆုံးဖြစ်လိုက်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောလိုက်ပါရယ်။ကျူးဘားမြို့တော်ဟာဗာနာကအမေရိကန်တန်ယုံဝန်ထမ်းတွေမှာကျန်းမာရေးထိခိုက်မှုတွေရှိခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့တန်လျော်နဲ့ဆွဆဲပြောဆိုမှုတွေရှိခဲ့ပြီးတဲ့နောက်ဝန်ထမ်းအရေးအတွက်ရှော့ချခဲ့ပြီး6လကြာမှအခုလိုအပိတ်သက်ဆုံးဖြစ်ချက်ချလိုက်တာပါ။လွန်ခဲ့တဲ့နှစ်အတွင်းကျူးဘားမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်း24ဦးထက်မနည်းမှာမှတ်ဉာဏ်ချူရင်းနာခေါင်းကိုက်တာနဲ့တခြားမူမမှန်တဲ့ယောဂလက္ခဏာတွေတွေ့ခဲ့ရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့စတီးဗ်တင်ပိုဂုံအပေါ်25ရာခိုင်နှုန်းအခွန်စည်းကြပ်ဖို့နဲ့အလူမီနီယံအပေါ်10ရာခိုင်နှုန်းအခွန်တိုးကောက်မဲ့အစီအစဉ်ဟာကမ္ဘာကုန်သွယ်ရေးအပေါ်ပြင်းပြင်းထန်ထန်ရပ်ကန့်နိုင်တယ်လို့တရုတ်နိုင်ငံကသတိပေးပြောဆိုပါတယ်။တရုတ်ကုသံရောင်းဝယ်ရေးဝန်ကြီးဌာနထိပ်တန်းအရာရှိတဦးဖြစ်တဲ့ဝမ်ဟီယွန်ကဒီတောက်ကြံနေတဲ့ကကြေညာချက်ထုတ်ပြန်ပြောဆိုတာပါအမေရိကန်အစီအစဉ်ကြောင့်တရုတ်နိုင်ငံကြိုးစီးပွားတွေထိခိုက်နစ်နာမှုရှိလာမယ်ဆိုရင်တရုတ်နိုင်ငံနီးလူရင်ဆိုင်ရတဲ့တခြားနိုင်ငံတွေနဲ့အတူလက်တွဲပြီးသူတို့ရဲ့အကျိုးစီးပွားနဲ့အရင်းအနှီးတွေကိုကာကွယ်ဖို့လက်တုံ့ပြန်သွားမယ်လို့လည်းဆိုပါတယ်သမ္မတထရမ့်ကတော့ကုန်သွယ်ရေးစစ်ပွဲဟာအကျိုးရှိစီမှာဖြစ်ပြီးတော့အလွဲတကူအနိုင်ရလိမ့်မယ်လို့ဆိုပါတယ်ဘာကီနာဖာဆိုနိုင်ငံမျိုးတော်မှာပြင်းထန်တန်ယုံနဲ့ဒီစစ်ထနာကျုပ်ကိုအစ္စလာမ်ရဲ့အစွမ်းရောက်အကြမ်းဖက်သမားတွေကတိုက်ခိုက်တာကြောင့်လူရှိဦးထက်မနည်းတေဆုံးပြီးတော့80ကျော်ဒဏ်ရာရသွားပါတယ်။တောက်ကြနီကဂွာဂဒူးဂူမြို့တော်မှာအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညမစောတော့ချင်းညနေ 6:00-9:00 အထိလိုင်းနူမီတာ 19.25 ရူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာည9:00မှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.